ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာနီးကရှေ့တန်းစခန်းတစ်ခုမှာဒီကနေ့မနေ့ကတပ်မတော်ဘက်ကဂျက်တိုက်လေယာဉ်နဲ့တိုက်ခိုက်ခဲ့ပြီးမြေပြင်တပ်ဖွဲ့တွေကလည်းထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေထပ်ပြီးတော့ပြင်းထန်လာနေပါတယ်။နိုင်ငံရေးလေလာသူတွေကတော့27ရာစုပင်လုံးကျင်းပပြီးငြိမ်းချမ်းရေးအတွက်ပြင်ဆင်နေတဲ့အချိန်မှာအခုလိုတိုက်ပွဲတွေပြင်းထန်လာနေတဲ့အပေါ်အစိုးရနဲ့တပ်မတော်ကြားညှိနှိုင်းဖို့လိုအပ်နေပြီလို့သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပါရှင်။
ဟုတ်ကဲ့ဒီကနေ့ဖြစ်ပေါ်တဲ့တိုက်ခိုက်မှုကမြကြီးနားမြို့မှာတောင်းနဲ့ချီတဲ့လူတို့ကတပ်မတော်ရဲ့ထိုးစစ်တွေရန်ဆိုင်ဖို့အတွက်ဆန္ဒပြတောင်းဆိုပြီးတဲ့နောက်တည့်ရက်မှာဖြစ်ပွားခဲ့တာပါလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဒီနေ့ရှင်းနိုင်ကျော်ရရနဲ့လင်ဂျာနဲ့လာပစ်တဲ့တကယ်တော့ရပါတယ် Jet Fighter 40နဲ့လာပစ်တယ်တဲ့လင်ဂျာကတော့ခဏပြန်လာတယ်လို့ကြားပါတယ်ဒါပေမဲ့မြကြီးကတိုက်လိုက်နားလိုက်အဲ့လိုဖြစ်တယ်လို့ကြားပါလား
တိုက်ပွဲအခြေအနေသေးစိတ်ကိုတော့သတင်းတိကျမရသေးကြောင်းလည်းပြောပါတယ်တချင်ငင်းချိုင်းရဲ့အကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကလည်းတောက်ကြနေဖြစ်ပွားတဲ့တိုက်ပွဲဟာအရင်ရက်တွေနဲ့ပြင်းထန်ကြောင်းပြောပါတယ
်ချိန်နေကဒီနေ့9:09မိနစ်လောက်ကတည်းကနေပြီးတော့မှဒီသတ်မတော်ဘက်ကနေဒီမှာ Jet Fighter တွေနဲ့လာဖြစ်တယ်အခုချိန်ဆိုရင်6ချိန်လောက်ရှိသွားတယ်ပြီးရတယ်ကြာအခုအပေါ်ကနေပြီးတော့မှ Jet Fighter တွေနဲ့သူကဘုံချေပြီးတော့မှမြေကနေဒီမှာလည်းတော့သူတို့အဲငါတရတော်များတယ်လို့ပြောတယ်သူလည်းဒီကနေ့ဒီဆိုးဆက်တဲ့ခွစ်စင်ဒီမှာဖြစ်အခုပဲတောက်လျှောက်မှာတက်ပွဲကဖြစ်နေတယ်ဆိုတာသိရတယ်ဗျဒီစံတွေကလည်းအမှတန်ပေါင်းနဲ့ပြောပြောဤအားနဲ့ဆောင်ကြတဲ့ဟိုနီးပါလို့ရှိတယ်ဆိုတော့ပြည်ပြရတယ
်ကချင်ပြည်နယ် KIA ဌာနချုပ်အနီးမှာအရင်လလဲလောက်ကတည်းကတိုက်ပွဲတွေရချားဆိုတလို့ဖြစ်ပွားခဲ့တာပါ27ရာစုပင်လုံးကြီးလာကံဒုတိယအကြိမ်ဆက်လက်ကျင်းပဖို့ပြင်ဆင်နေချိန်မှာအခုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်နားမလည်နိုင်ကြောင်းလည်းဦးလမိုင်ကွန်ကြာကပြောပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားလာတဲ့အပေါ်မှာဦးလမိုင်ကွန်ကြာကအခုလိုသုံးသပ်ပါတယ
်ကျွန်တော်တို့လည်းဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့အခုရင်းကြံရေးဒီကော်မရှင်အဖွဲ့တွေဒါတွေဖွဲ့တွေကတော့ကျွန်တော်တို့စစ်တယ်လို့ကျွန်တော်ပြောထားတာရှိတယ်ကြာအဲဒီစစ်ချားတာကပုံမှန်လည်းပဲစစ်ပြီးတော့မှလည်းသူကတိုက်ပွဲကံဖြစ်နေတယ်အဲ့ဒါမှဒီလိုသူတွေလည်းပဲအခုကမနေ့ကတည်းကလည်းတနက်ဖော်ထုတ်တာလည်းပဲကျွန်တော်တို့ကျင်းပခဲ့ပြီးဒီမှာအခုဒီနေ့ကကိုယ်နိုင်စပြီးတော့မှတိုက်ပွဲကကြီးကြပ်ကြီးအောင်ကြံဖြစ်လာတယ်။ဒါတွေကိုကျွန်တော်တို့သုံးသပ်ရင်အမြန်ဆုံးစားနေပြီးတော့မှမဟုတ်ဘူးဆိုရင်ပုံပုံပြီးကြီးပွားလာနိုင်တယ်လို့ကျွန်တော်တို့ကဒီလိုပဲသုံးသပ်တယ်။အစိုးရအပေါ်မှာတကယ်တာဝန်ရှိတယ်လို့ကျွန်တော်တို့ကအမြင်နေတယ်။အစိုးရဘက်ကလည်းဒီမှာတတ်မတော်ဘူးညနေပြီးတော့မှဒါကအမြန်ဆုံးပဲလုပ်ကျင့်တယ်ဆိုတာကိုဒီလိုပဲသုံးသပ်တယ်
။မြန်မာနိုင်ငံရေးနဲ့တိုင်းရင်းသားရေးလိလသုံးသက်သူစာရေးဆရာဦးမောင်မောင်စုကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးပြက်သားတဲ့အဖြေမရှိတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ရှုမြင်ကြောင်းပြောပါတယ
်ပြဿနာကတော့ငင်းငယ်ယူတဲ့အခါမှာစဉ်းစားဖို့စဉ်းစားနေရအစိုးရနဲ့တက်မလို့ကြတဲ့မှာကိုယ်လွယ်မှုရှိနေတာအခြေခံဖြစ်နေတယ်လို့ထင်တယ်တက်မလို့အနေနဲ့ရက်ခံတာက NCA လက်မှတ်မထိုးရင်ငင်းငယ်ရှင်တို့မှာဆက်ပါဝင်မရှိဘူးလို့ရက်ခံတာအဲ့တော့အကျဉ်းစာကိုဒီလေးစီမဖြေရှင်းနိုင်နေတာကတော့တခုဖြစ်တယ်အဓိကအပြင်စိုးရနဲ့ဒီတက်မတော်ကောင်းတော့နေတဲ့မှာပြတ်သားတဲ့ဖြေတည်းကမထွက်သေးတဲ့ချိန်မှာဒီစီရင်ဆက်ပေါ်လာလို့ကျွန်တော်ယူဆတယ
်စစ်ပွဲတွေရက်ဆိုင်ဖို့ဆိုရင်စိုးရနဲ့တက်မတော်အကြညှိနှိုင်းဖို့လိုအပ်နေကြောင်းလည်းအခုလိုပြောပါတယ
်ဒီတက်မတော်ဘက်ကနေပြီးတော့ဒီပြစ်ခတ်ရစေချိန်ညာပြီးတော့ဆွန့်တင်းမယ်ဆိုတဲ့ပုံစံဒီနေ့ဒီမတွေ့ရသေးဘူးအဲ့ဒါဘယ်လိုချိန်မှရောက်မလဲဆိုတာလက်ရှိအစိုးရနဲ့တက်မတော်နဲ့ဒီနိုင်ငံကအဓိကမူတည်ရလို့ထင်တယ်။ဒါတော့လေဒီကျွန်တော်တို့အကဲခတ်ပြီးရောဒီဆက်ဆက်နေတဲ့လူတွေရောအခုအားမလို့အားမရဖြစ်နေတာစက်ကတိုက်နေတယ်အစိုးရအခုမှမပြောဘူးဆိုတဲ့ပတ်သက်ပြီးတော့ဟာကြည်လင်မှုရှိကြဘူးပေါ့။အဲ့တော့ဒီကိစ္စကအစိုးရနဲ့တတ်မလို့ကြမ်းတယ်ကြည်ကြည်လေးလေးအရင်ညီနိုင်ငံကိုလုံးနေတဲ့တက်မနာလို့မြင်နေတယ်နော်။
ဒီရက်ပိုင်းတွေအတွင်းမှာကချင်ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးထောင်နဲ့ချီတဲ့ပြည်သူတွေဟာတိတ်ဆောင်ထွက်ပြေးနေရပါတယ်ဒီအခြေအနေကြောင့်လွတ်တော်အတွင်းမှာလည်းတိုက်ပွဲတွေရက်ဆိုင်ရေးအတွက်လက်မှတ်ထိုးတောင်းဆိုဖို့ပြင်ဆင်တာတွေရှိနေတယ်လို့လူမှုကွန်ရက်စာမျက်နှာတွေမှာတော့တိုက်ပွဲတွေဆစ်ဆောင်ဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးအစိုးရကထိထိရောက်ရောက်အရေးယူဆောင်ရွက်တာမရှိတဲ့အတွက်ဝေဖန်တာတွေလည်းရှိနေပါတယ်